အိန္ဒိယထင်းချုံမှုအောက်မှာရှိတဲ့ကရင်ပြည်ဒေသမှာရောက်နေရတဲ့ရိုဟင်ဂျာတွေကိုစစ်စစ်မှုတွေဒီဇင်ဘာလ5ရက်နေ့အထိအိန္ဒိယအာဏာပိုင်တွေကဆောင်ရွက်နေစေဖြစ်ပါတယ်။နှစ်လအတွင်းရိုဟင်ဂျာတွေရဲ့လက်ပွေနဲ့တခြားကိုယ်ရေးအချက်လက်တွေကောက်ခံဖို့အစိုးရကတောင်းဆိုထားတဲ့အတွက်ဒေသခံအာဏာပိုင်တွေကအဲ့ဒီလိုကောက်ခံနေတာလည်းဖြစ်ပါတယ်။ဒုက္ခသည်စခန်းအတွင်းအာဏာပိုင်တွေရောက်သွားတဲ့အချိန်မှာရန်နစ်ဆီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့အထောက်အထားဆိုင်ရာတွေကင်ပြီးဒုက္ခသည်တွေတန်းစီနေခဲ့ကြကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒုက္ခသည်တွေကတော့သူတို့အနေနဲ့ဘာကြောင့်အခုလိုမှတ်ပုံတင်ရလဲဆိုတာမသိကြောင်းပြောပါတယ်။လက်ရှိအာဏာရဟိန္ဒူအမျိုးသားရေးပါတီ BJP ရဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီကရိုဟင်ဂျာတွေဟာတရားမဝင်ဝင်ရောက်လာသူတွေဖြစ်ကြောင်းနဲ့သူတို့ဟာမျိုးသားလူညုံရေးအတွက်ချိန်ချမှုဖြစ်ကြောင်းပြောဆိုထားပြီးရိုဟင်ဂျာတွေကိုဆင်းရဲကောက်ပြီးပြန်ပို့ဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကိုတော့မြန်မာအာဏာပိုင်တွေကစတင်တာဖြစ်ပြီးသူတို့ဘယ်သူဖြစ်တယ်ဆိုတာကိုမြန်မာဘက်ကစစ်ဆေးပြီးတဲ့နောက်မှာပြန်ပို့ခြင်းဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကိုအဓမ္မနေရာပြန်ပို့ခြင်းဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာကြောင်းကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကပြောပါတယ်။